စကိုင်းတိုင်းမုံရွာခရိုင်စလင်းကြီးမြို့နယ်လက်ဘရောင်းတောင်ကျင်းနီစီမံကိန်းကိုစတင်ကြတဲ့လက်ဘရောင်းတောင်ဒေသခံတွေရှိရာဇီရောရွာကစမ်းမြဝရီကျောင်းတိုက်ကိုဒီနေ့မနေ့2နာရီလောက်ကအရက်ဝက်နဲ့အာဏာပိုင်တွေဝင်ရောက်ပြီးဖမ်းဆီးအရေးယူမှုတွေလုပ်ခဲ့ပါတယ်။အဲ့ဒီလိုဝင်ရောက်ဖမ်းဆီးချိန်မှာဘုံကြီးကျောင်းအတွင်ပျက်စီးသွားတာရှိခဲ့သလိုဘုံကြီးကျောင်းသားတွေလည်းရိုက်နှက်ခံခဲ့ရတာတွေရှိတဲ့အကြောင်းကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မတ်ရေးမာကသတင်းပေးပို့ထားပါတယ်ရှင်
။သခိုင်းတိုင်းမုံရွာခရိုင်စားလင်းကြီးမြို့နယ်ထဲမှာရှိတဲ့လက်ဘရောင်းတောင်ဇီရောရွာကစမ်းမြဝတီကျောင်းတိုက်ကိုဩဂတ်စ်လ6ရက်နေ့မနေ့ပိုင်းမှာပဲအရက်ဝက်နဲ့လက်နက်ကန်အင်အား30ခန်းကဝင်ရောက်စီးနှင်မှုလုပ်ခဲ့တာပါ။ရွာသားတွေကိုလည်းရိုက်နှက်မှုတွေဖမ်းဆီးမှုတွေလုပ်ခဲ့ကြောင်းစမ်းမြဝတီကျောင်းတိုက်ကဆရာတော်ဦးအာလောကကမိန့်ကြားပါတယ်
။ဒီ2နာရီလောက်မှာဒီဇီရောစမ်းမြဝတီကျောင်းတိုက်ကိုဝင်ရောက်ပြီးတော့စီးနှင်ကြတယ်ဗျာ။ကျောင်းမှန်ဆောင်နေတဲ့ကျောင်းသားလေးပေါ့ဗျာ။ဦးစင်းရဲ့ဆိုင်ကယ်သမားကိုရန်ကုန်မြို့ကနေလာရောက်ပြီးတော့ကူညီနေတဲ့ခွန်အဝင်းအောင်တို့ကိုဘထုတို့ကိုထက်တို့ကိုမေးတယ်ပေါ့ဗျာ။အဲဒီလိုမေးတဲ့အချိန်ကသူ့ရဲ့ကျောင်းသားလေးကမတည်ဘူးမရှိဘူးလို့ပြောတဲ့အချိန်ကမှသူ့ကိုပါးရင်းနာနဲ့ပိတ်ရိုက်တယ်ပေါ့ဗျာ။ပင်းရင်းရင်ပိတ်ရိုက်ပြီးတော့နောက်ကိုဆက်နေဦးလေဖနောက်ခြေောက်နေနဲ့ပိတ်ကန်တယ်ကြောကုန်းနေဦးလေဘာနဲ့နေနဲ့ပိတ်ရိုက်နေပေါ့ဗျာအဲအင်းအားအနည်းဆုံး30လောက်ပါတယ်ကြောက်တိုင်ရွာထဲမှာလည်းပဲကားနှစ်စီးလည်းပဲထားခဲ့တယ်လို့ဦးလင်းတို့ကြားရတယ်ဗျာ
တက်မြဝတီဘုန်းကြီးเจ้าမှာအလှလာလုပ်နေတဲ့ရွာသားတွေကိုလည်းဖမ်းဆီးခဲ့ရမှာနှစ်ဦးကိုတော့ဖမ်းမိသွားပြီးနှစ်ဦးကတော့နောက်ကရွာသားတွေကအုပ်စုနဲ့ပြန်လည်လိုက်တဲ့အတွက်လွတ်မြောက်ခဲ့တယ်လို့ဆိုပါတယ်
ရွာသား၄ယောက်ကိုဒီကျောင်းရဲ့တောင်ပိုက်တောင်တီးပေါ်ကကျောက်တိုင်ရွာကြီးခေါ်ဆောင်ပြီးတော့သွားတယ်ဗျလက်တိတ်ကတ်ထားတဲ့အတွက်ဆိုင်ကယ်ပေါ်တင်ပြီးတော့ခေါ်သွားတယ်ဗျဟုတ်တယ်ဗျဒီဥမောင်တူတို့ဦးတင်လင်းတို့ဆိုတာဟိုဒီနေ့လာကွင်နေဥပုံနေမှာဥမောင်တူကအဲလာတဲ့ဒီစမ်းမြောက်ကြီးကျောင်းကိုလာတဲ့ဧည့်သည်တွေကိုအဲစစ်သားဆံမျိုးတိုက်တယ်ပေါ့ဗျဘုန်းကြီးကလည်းသင်္ကန်းဆက်ကတ်မှာသင်္ကန်းကတ်မှာဖြစ်တဲ့အတွက်စောစီးစီးလာရောက်ပြီးတော့အချက်ပြုတ်ခုရတဲ့ရောက်ရှိနေတဲ့အများကြီးရောက်ရှိနေတဲ့ပုံကိုဖြစ်နေကျန်တဲ့နှစ်ယောက်ကတော့နှစ်ယောက်တည်းဒါလက်တိတ်ခက်တာဖြစ်တဲ့အတွက်သူတို့ကနည်းလဲဝေးနေတာတဲ့တစ်ပိုင်းဖြစ်နေတဲ့အတွက်ကြောင့်မို့လို့ဒီနောက်ကလည်းပဲလူလူကလည်းပဲမိုက်တီနဲ့အော်တန်းချောင်းတွေခေါက်ဖုန်းတွေတက်ပြီးတော့ညာနာမေးပြီးတော့အော်ပြီးတော့လိုက်တာဖြစ်တဲ့အတွက်ဒီလူတွေလည်းရုန်းကန်ပြီးတော့ပြန်လည်ပြီးတော့နှစ်ယောက်ကတော့လူမြောက်ထွက်ပြေးလာတယ်ပေါ့ဗျာဟိုသူအပြင်တော့ယခုညာဖမ်းဆီးသွားတယ်ဥမောင်တူနဲ့ဥတင်လင်းကိုတော့ကိုရမိသားစုဝင်နေရနေပြီးတော့အထူးစိုးရိမ်ရရှိတယ်ပေါ့ဗျာ။ဘာဖြစ်လို့လဲဆိုတော့ညာရင်မင်းကြီးခေါ်သွားတယ်သူတို့ဘယ်မှာချုပ်တာလဲဘယ်မှာတွန်းအောင်ထားတယ်ဘယ်မှာဖမ်းဆီးထားတယ်ဆိုတာလည်းမသိရဘူး။အနက်အန်ရဲ့ဘေးရဲ့လွန်မြောက်ရလားဆိုတာလည်းမသိကြရတဲ့အတွက်ကြောင့်မို့လို့သူ့ရဲ့ဟိုလည်းစိုးရိမ်ပြီးတော့နေကြတယ်ဗျာ
။စမ်းမြဝတီကျောင်းတိုက်ကိုဝင်ရောက်စီးနှင်းပြီးရွာသားတွေကိုဖမ်းဆီးသွားမှုနဲ့ပတ်သက်လို့ဒေသခံအာဏာပိုင်တွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။လက်ဘရောင်းတောင်ကျင်းနီစီမံကိန်းကိုမြမစီဝိုင်းဥပိုင်ကုမ္ပဏီလီမီတက်နဲ့တရုတ်ကုမ္ပဏီဖြစ်တဲ့မြမဝမ်ပေါင်ကုမ္ပဏီတို့ပူးပေါင်းပြီးအကောင့်ထည့်ဖော်နေခဲ့တာပါဒီအတွက်ဒေသခံတွေရဲ့လေမြေဧကပေါင်း 8,800 ကျော်ကိုသိမ်းယူခဲ့ပြီးရွာပေါင်း၄ရွာကိုဖယ်ရှားခိုင်းခဲ့ပါတယ်စီမံကိန်းရပ်တန့်ရေးတောက်ဆူဆန္ဒပြတဲ့သူတွေကိုတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာလ29ရက်နေ့ကမီးလောင်ပုံးနဲ့ဖြိုခွဲခဲ့တဲ့အတွက်တန်ခါအတော်များများမီးလောင်ဒဏ်ရာများရရှိခဲ့ပါတယ်ဒီနောက်စီမံကိန်းကိုဆက်လုပ်သင့်မသင့်ဆောင်တဲ့စစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးခဲ့ပြီးကော်မရှင်ကစီမံကိန်းဆက်လုပ်သင့်တယ်ဆိုပြီးအကြံပြုထားပါဗျ။အကြံပြုထားချက်တွေကိုလည်းအကောင့်ထည့်ဖို့အတွက်ကော်မတီတရက်ဖွဲ့စည်းပြီးလှုပ်ဆောင်ခဲ့တာပါ။ဒေသခံတွေကတော့ကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုလက်မခံနိုင်တဲ့အတွက်တင်းစီခံနိုင်ရတဲ့သူတို့ရဲ့လေယာဉ်မျိုးတွေပေါ်မှာထုံရက်ဆိုင်ပြုပြီးစီမံကိန်းကိုစန့်ကျင်ကောက်ကွက်မှုတွေဆက်လုပ်ခဲ့ပါဗျ။ဒီအတွက်ဒေသခံလေသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးအရေးယူတာတွေကိုလုပ်ခဲ့ရမှာအခုတစ်ချိန်ကလည်းတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးရမိဖို့အတွက်စူးစမ်းခဲ့တာဖြစ်ပါတယ်။တိုင်းနယ်ပြည်နယ်တချို့မှာရှိနေတဲ့လက်ဘရောင်းရေးမှာကုညီပါဝင်ပတ်သက်တဲ့ကွန်ရက်အသီးသီးကလူငယ်တွေ၊ကျောင်းသားတွေ၊လယ်သမားတွေအမျိုးသမီးတွေကိုလည်းတရားစွဲဆိုတာတွေရှိနေတာပါ။ဒါအပြင်ဖမ်းဝရမ်းများလည်းထုတ်ထားခဲ့ပါတယ်။လက်ဘရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့မြမအစိုးရကအကျိုးခံစားခွင့်50ရာခိုင်နှုန်းတရုတ်ကုမ္ပဏီဖြစ်တဲ့မြန်မာဝပ်ပေါင်းကုမ္ပဏီက30ရာခိုင်နှုန်းမြမစီးပွားရေးဥပိုင်ကုမ္ပဏီလီမီတက်ဘက်က19ရာခိုင်နှုန်းအကျိုးခံစားဖို့အတွက်ပြီးခဲ့တဲ့ဇူလိုင်လလကုန်ပိုင်းကစာချုပ်အသစ်ချုပ်ဆိုပြီးတဲ့နောက်မှာတော့ဒေသခံပြည်သူ900ခန့်ဟာဆန္ဒပြမှုကိုဆက်လုပ်ခဲ့ပါတယ်ရှင်